ဒါသမဂထွေထွေတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာအပိသအစီရင်ခံစာပြုစုပြီးတဲ့နောက်အဲ့ဒီအစီရင်ခံစာကိုနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုပေးရပါတယ်။အော်ဂူလာ24ရက်နေ့မှာတော့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။တိုက်ဆိုင်တယ်ပဲပြောရမလား၊ချိန်ကဲလုပ်တယ်ပဲပြောရမလား။အော်ဂူလာ25ရက်မနေ့လင်းရကြီးချိန်ရခိုင်ပြည်နယ်မောင်နှောခရိုင်ဘက်မှာလုံညိုရေးရဲကင်းတဲ့ရဲစခန်းတွေကိုမွတ်စလင်တွေကအကြမ်းဖက်တိုက်ခိုက်မှုလုပ်ပါတယ်။အခုလိုတဖြည်းဖြည်းပို့ပြီးဆိုးဝါးလာနေတဲ့ရခိုင်ပြည်နယ်ကပြည်ပခန့်ပြဿနာတွေဖြေရှင်းရမှာမစ္စတာကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုဘယ်သူတွေဘယ်လောက်လက်ခံလဲဆိုတာအရေးကြီးပါတယ်။ကုဒပတ်အဲ့ဒီကြောင်းသုံးသပ်တင်ပြသွားပါမယ်
။ရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာအဓိကသက်ဆိုင်တဲ့ဘက်သုံးဖက်ရှိပါတယ်။အဲ့ဒါတွေကတော့အစိုးရတက်မတော်နဲ့ဒေသခံတိုင်းရင်းသားတွေပဲဖြစ်ပါတယ်။ဒီအထက်မှာရခိုင်တိုင်းသားခေါင်းဆောင်တွေရဲ့သဘောထားကတော့ရှင်းပါတယ်။ငကုအစိုးရအဖွဲ့ကကိုဖီအာနန်ကိုဦးဆောင်စီပြီးအကြံပေးကော်မရှင်ဖွဲ့ကလေးကသူတို့အနေနဲ့လက်မခံဘူးဆိုတာထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။ဒီအတွက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာကိစ္စအဝဝမှာရခိုင်မျိုးသားပါတီခေါင်းဆောင်တွေကရောရခိုင်ပြည်နယ်လွှတ်တော်ကရခိုင်မျိုးသားပါတီဝင်အမတ်တွေကပါပူပေါင်းဆောင်ရွက်မှုမလုပ်ယုံမကမစ္စတာကိုဖီအာနန်ကိုတော့လက်ခံတွေ့ဆုံတာမျိုးမလုပ်ပါဘူးဒီအတွက်အကြံပေးကော်မရှင်ကပြုစုခဲ့တဲ့အပြည့်အသက်အစီရင်ခံစာကိုလည်းလက်ခံမှာမဟုတ်ဘူးဆိုတာရှင်းပါတယ်အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံပုံရပါတယ်အပြည့်အသက်အစီရင်ခံစာမတိုင်ခင်ကြားဖြတ်အစီရင်ခံစာတင်စင်ကလေးကအစီရင်ခံစာပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖို့ခဲ့ကြောင်းအခုနောက်ဆုံးနိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းမှာရှိနေသူအားလုံးအတွက်ကောက်မွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေမယ်လို့ပြောဆိုထားပါတယ်။ဒါဟာရခိုင်ပြည်နယ်အတွင်းနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေရောမွတ်စလင်တွေကိုပါရင်ကျွန်းထားတာတွေ့နိုင်ပါတယ
်။တပ်မတော်ရဲ့သဘောထားကတော့အစိုးရသဘောထားနဲ့ကွဲပြားပါတယ်။တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအော်ဂူလာ24ရက်မစ္စတာကူဖီအာနန်နဲ့တွေ့ဆုံချိန်မှာတမရောအနေနဲ့အစီရင်ခံစာပါအချက်တချို့ကိုလက်မခံနိုင်မှုဆိုတဲ့သဘောသက်ရောက်တဲ့အကြောင်းအရာတချို့ပြောဆိုအသိပေးခဲ့ပါတယ်။အဲဒီထဲမှာအရေးကြီးအချက်တစ်ခုကတော့ကိုဖီအာနန်ကော်မရှင်ကအကြံပြုထားတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြန်ပြီးသုံးသပ်ဖို့ကိစ္စဖြစ်ပါတယ်။ကိုဖီအာနန်ကော်မရှင်ကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံမဲ့တွေအများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်နေတဲ့အချက်ကိုထောက်ပြပြီးနိုင်ငံသားဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းနေတဲ့ကိုင်ကြီးအောင်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံကပဋိညာစာချုပ်ပါအချက်တွေနဲ့ကိုက်ညီအောင်လက်တွေ့ကြောင်ပြန်သုံးသပ်ဖို့အကြံပေးထားတာမျိုးပါဗျုံမူကြီးမင်းအောင်လှိုင်ကတော့1982နိုင်ငံသားဥပဒေဟာတည်ဆဲဥပဒေဖြစ်လို့အဲ့ဒီဥပဒေနဲ့အညီပဲလုပ်ရမယ်လို့ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဥရောပသံတမန်တယောက်နဲ့တွေ့ဆုံရမှာလဲဗျုံမူကြီးမင်းအောင်လှိုင်ကရခိုင်ပြည်နယ်ကမွတ်စလင်တွေကို1982နိုင်ငံသားဥပဒေနဲ့စီစဲရမယ်ဥပဒေနဲ့ညီရင်နိုင်ငံသားဖြစ်ခွင့်ပေးမယ်ဥပဒေနဲ့မညီသူတွေကိုစခန်းတွေမှာထားမယ်တခြားနိုင်ငံတွေကလက်ခံရင်တွားခွင့်ပေးမယ်စသဖြင့်ပြောဆိုခဲ့ပူပါတယ်
။နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်အမြောက်အများချထားတာနဲ့ပတ်သက်ပြီးကော်မရှင်ရဲ့အကြံပြုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒါဟာလိုအပ်ချက်အရချထားရတာဖြစ်ကြောင်းနယ်မြေအခြေအနေကိုကြည့်ပြီးတပ်ကဘယ်လိုလှုပ်ဆောင်ရမယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းပြောခဲ့တာတွေ့ရပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မစ္စတာကိုဖီအာနန်ကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းရှိနေသူအားလုံးကိုရည်ရွယ်ပြီးကောင်းမွန်တဲ့လမ်းကြောင်းတည့်ရဲ့ရှာဖွေပေးတဲ့အကြံပြုချက်တွေအဖြစ်ရှာဖွေတင်ပြတာဖြစ်ပါတယ်။ကိစ္စရဲ့အတိုင်းမှာရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေအခြားတိုင်းရင်းသားတွေနဲ့မွတ်စလင်အားလုံးအကျိုးစီးပွားအတွက်ချီးကပ်အကြံပေးထားတာဖြစ်ပါတယ်။ဒါကိုအစိုးရအဖွဲ့ကလက်ခံပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့တပ်မတော်နဲ့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေကတော့အရင်ဦးဆုံးရခိုင်ပြည်နယ်တဲကမွတ်စလင်တွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ရမယ်။ဥပဒေနဲ့ညီသူတွေကိုနိုင်ငံသားအဖြစ်ပေးပြီးလွတ်လပ်စွာသွားလာခွင့်ပေးမယ်။ဥပဒေနဲ့မညီသူတွေကိုတော့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေထပ်ဖွင့်ပြီးစုစည်းထားမယ်ဆိုတဲ့အယူအဆမျိုးကင်ဆယ်ထားတာပါ။တကယ်လို့သာအဲ့ဒီအတိုင်းအကောင့်ထဲပေါခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ကမွတ်စလင်တသန်းနီးပါးလောက်မှာ69ရာခိုင်နှုန်းလောက်ဟာ1982နိုင်ငံသားဥပဒေနဲ့ကိုက်ညီမှုမရှိတာမို့နိုင်ငံမဲ့တွေဖြင့်နောက်ထပ်ဒုက္ခသည်စခန်းတွေကိုရောက်သွားဖို့ပဲဖြစ်လာပါလိမ့်မယ်
။ရခိုင်ပြည်နယ်မှာ2012ခုနှစ်ကစတဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီပြဿနာနဲ့ဆက်ဆက်ပြီး မူဆလင်တသိန်းဝန်းကျင်ဒုက္ခသည်စခန်းတွေထဲရောက်သွားတာဒီကနေ့အချိန်ထိသူတို့ရက်ရွာသူတို့ပြန်ခွင့်မရကြသေးပါဘူးဒီကြားထဲ2016အောက်တိုဘာ9ရက်နေ့မှာမူဆလင်တွေကနေနေကြားဆောက်ရဲတပ်ဖွဲ့စခန်းတွေကိုဝင်ရောက်စီးနှင်အကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ရုံမကအခု2019အောက်တိုဘာ25ရက်နေ့မှာပိုပြီးကျယ်ပြန့်ပိုပြီးကြမ်းတမ်းတဲ့အကြမ်းဖက်တိုက်ခိုက်မှုပေါ်ပေါက်လာရပြန်ပါတယ်ဒါဟာအရင်အစိုးရလက်ရှိအစိုးရနဲ့တမတော်ရဲ့ရခိုင်ပြည်နယ်ကပြည်ပခပြဿနာတွေရော့ပါရေးနေမြေတည်ငြိမ်ရေးဒေသဖွံ့ဖြိုးရေးအကောင့်ထဲဖော်ရမှာအောင်မြင်မှုမရဘူးဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်ဒီအတွက်တမတော်ရခိုင်တိုင်းသားခေါင်းဆောင်တွေနဲ့သက်ဆိုင်သူတွေအားလုံးကိုဖီအန်န်ကော်မရှင်အစည်းအဝေးခန်းစားကိုစနစ်တကျလေ့လာသုံးသပ်ပြီးကောင်းမွန်တဲ့အကြံပေးချက်တွေကိုအစိုးရနဲ့လက်တွဲအကောင့်ထဲဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်